ရှင်နဗန္ဓမာတီရထမြန်မာနိုင်ငံမှာလာပြီးတော့ဝမ်ချန်ပီယံရှစ်ဝင်ထိုးတော့မယ်ဆိုတဲ့အကြောင်းမအင်ဂျင်နိုင်ပြောခဲ့တာပါခင်ဗျာအခုတခါထိုင်းနိုင်ငံကသတင်းတပုတ်ကိုကြားပါမယ်ထိုင်းနိုင်ငံမှာတည်တံကြခံနေရတဲ့မြန်မာနိုင်ငံသူနဲ့ဆက်နွယ်နေတဲ့ထိုင်းနိုင်ငံသားတွေကိုဖမ်းဆီးထားပြီးတော့ပိုင်ဆိုင်မှုဗတ်ငွေတန်းတရာကျော်ကိုလည်းသိမ်းဆီးခဲ့ကြောင်းထိုင်းအာဏာပိုင်ကပြောပါတယ်ထိုင်းနိုင်ငံမြောက်ပိုင်းကတောင်ပေါ်နေတိုင်းသူ3ဦးစီကနေပြီးတော့ဗတ်ငွေတန်းတရာလောက်တမှုရှိတဲ့စိတ်ကြွစေငါသိတဲ့ဖန်စီမိခဲ့တဲ့အကြောင်းထိုင်းခြေဆိုင်ပြည်ဝင်တဲ့တော့မအေးမှာသတင်းပေးပို့ထားပါလေ
။ဘူးရင်ရာဇာတွေရဲ့ငွေမဲတွေကိုငွေပြူဖြစ်အောင်လုပ်ပေးမှုနဲ့ထိုင်းနိုင်ငံဘန်ကောက်မြို့ရချတာတရားရုံးကနေဇန်နဝါရီလအတွင်းကတည်ရန်အမိန့်ချခဲ့တဲ့မြန်မာနိုင်ငံသူနန်းမြင့်သိန်းအေးနဲ့ဆက်နွယ်နေတဲ့တခြားမူရတရားခံ၃ဦးကိုထပ်မံဖန်စီလိုက်ပါတယ်။ဖေဖော်ဝါရီလ၁၈ရက်နေ့ကထိုင်းနိုင်ငံရဲ့မူရနေနေအဖွဲ့နဲ့အမှတ်၅ဒေသချင်းရိုင်ခရိုင်ရဲတပ်ဖွဲ့ပြူပေါင်းပြီးနေရာ6နေရာကိုဝင်ရောက်ရှာဖွေခဲ့ပြီးတဲ့နောက်ဖမ်းဝရမ်းထုတ်ခံထားရတဲ့ထိုင်းနိုင်ငံသူပီရချက်ဝချရာဒီနဲ့အမျိုးသား2ဦးကိုဖမ်းဆီးခဲ့တာပါတရားခဏနေဟာထိုင်းမြောက်ပိုင်းကနေလာတဲ့မူရစေဝါတွေကိုထိုင်းအလယ်ပိုင်းထိုင်းတောင်ပိုင်းတစ်ဖွင့်ထိအဓိကဖြန့်ဖြူးပေးနေသူတွေဖြစ်တယ်ဆိုပြီးထိုင်းရဲချုပ်ချလန်ကရက်စီဝရခန်ကအခုလိုပြောသွားပါတယ်ဖမ်းဆီးခံရသူတွေဟာနန်းမြင့်သိန်းအေးနဲ့ဆက်ဆက်ပြီးဗန်ငွေအလွှဲပြောင်းလုပ်ပေးတာတွေမူရစေဝါကရောင်းရတဲ့တရားမဝင်ငွေတွေကိုငွေပြူဖြစ်အောင်နာမည်ခံပေးတာတွေနဲ့သူတို့ပိုင်အမိခံပြီးရှေ့ပြောင်းမရတဲ့ပစ္စည်းတွေဖြစ်တဲ့ညီတွေအိမ်တွေဝယ်ပေးထားတာတွေမြန်မာနိုင်ငံအတွင်းကဒိန်းရာဇာတွေထံကိုငွေတွေလွှဲပေးနေရတွေမှာပါဝင်ပတ်သက်ဆက်နွယ်မှုတွေရှိနေတယ်ဆိုပြီးထိုင်းရဲချုပ်ကသတင်းတောက်တွေကိုပြောဆိုသွားပါတယ်။နိုင်ငံတော်ပိုင်ဖြစ်သိမ်းဆီးလိုက်တဲ့နေလေးလုံးကွန်ဒိုတိုက်ခန်းနှလုံးတံပိုးကြီးစိန်ခံက၄စီးအပြင်ไซเกรีเนี่ยအတွင်းပစ္စည်းတွေနဲ့အားလုံးပေါင်းမယ်ဆိုရင်တော့ကာလတံပိုးဘန်းငွေတန်းပေါင်းတရာခန့်ကိုနိုင်ငံတော်ပိုင်ဖြစ်သိမ်းယူခဲ့တယ်လို့လည်းဆိုပါတယ်အခုရပိုင်အတွင်းမှာပဲထိုင်းနိုင်ငံအတွင်းကိုဝင်ရောက်လာနေတဲ့မူရစေဝါတွေကိုပိတ်ဆို့ရှာဖွေခဲ့ရမှာဖေဖော်ဝါရီလ18ရက်နေ့တုန်းကတော့ထိုင်းမြန်မာနယ်စပ်မှာစိတ်ကြွစီးပြား9ဒိတ်နဲ့အတူတောင်ပေါ်တိုင်းရင်သူ3ဦးကိုလည်းဖမ်းဆီးခဲ့တာပါဒီအမျိုးသမီးတွေဟာတံပိုးကြီးစိန်ခံကားတွေနဲ့စိတ်ကြွစီးပြားတွေတည်ဆောင်နေတာဟာခုနှစ်ကြိမ်ထက်မနည်းရှိနေတာကိုစစ်ဆေးတွေ့ရှိခဲ့ရကြောင်းအမှတ်၅ဒေသကအာဏာပိုင်တွေကဆိုပါတယ်ဖေဖော်ဝါရီလ၁၈ရက်နေ့ကတော့တနင်္လာရီတိုင်းမြို့ညွတ်နဲ့အနီးဆုံးဖြစ်တဲ့ထိုင်းနိုင်ငံပကြွတ်ဂရင်ကန်ခရိုင်အတွင်းရာဘာတတော်လန်တိုင်းဝင်ရောက်လာတဲ့မြန်မာနိုင်ငံသား၄ဦးကိုလည်းထိုင်းနယ်ခြားဆောင်တပ်ကဖမ်းဆီးခဲ့ပါတယ်မူရစေဝါအဖြစ်သုံးစွဲတာကြောင့်တားမြစ်ထားတဲ့ထိုင်းဘာသာနဲ့ဘိုင်းကထော့လို့ခေါ်တဲ့အရွက်288ကီလိုကိုထိုင်းနိုင်ငံတွင်းကိုတည်ဆောင်လာတာကြောင့်ထိုင်းနေသားဆောင်တပ်ကဖမ်းဆီးခဲ့တာဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်။ဒီဆေးရွက်တွေကလည်းကာလတံပိုးအဖြစ်ဘန်းငွေ3သိန်းလောက်တံပိုးရှိနေတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။